မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးထိုးလုံဆော်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအာဏာချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့တီးခြားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေးရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်မှုတွေနဲ့ကျုံ့ရမှာကိုလည်းဆိုရင်နေကြတာပါအဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေသွေးထိုးလုံဆောင်မှုတွေကိုဟန်တားရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီရင်ခံစာကိုတော့ Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ် Facebook ဘော်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လုံဆောင်မှုတွေကိုဟန်တားရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီရင်ခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလဲ Facebook ရဲ့မူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warruf ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လက်ရှိအချိန်အထိလဲ Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေစေဖြစ်တဲ့အကြောင်းBSR အဖွဲ့ကတွေ့ဆုံပေးပြန်ခဲ့သူတဦးဖြစ်တဲ့လူငယ်နဲ့လူမှုတရားစာတဖော်ဆောင်ရေးစင်တာကကိုသက်ဆွေဝေးကပြောပါတယ
်။အဓိကပြဿနာ Facebook ကမြန်မာနိုင်ငံကြီးကိုနားလည်မသိဘူး။အဲတော့ဒီသူတွေဒီမြန်မာပြည်ထဲမှာသူတွေဒီ partner လုပ်တဲ့အဖွဲ့တချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်။ဒါပေမဲ့ဒီကြီးကြပ်ပူပြီးတော့လေဒီရက်ရက်ခွင့်ပြီးတဲ့ partner တွေလည်းပြီးတော့ပုံပြတော့ကားတယ်ဆိုတော့ကားခေါင်းနဲ့ဟာဒီပေါ်ကိုလို့ဆိုလို့လိမ့်မယ်လို့ပြောတယ်။ဒါတော့ခဏခဏကျွန်တော်ကတော့တုံ့ပြန်တယ်ကျွန်တော်ကပူတင်တယ်ဒါပေမဲ့ဟိုတော့ဆက်ပြန်လာလေဆိုတော့ဒီအတော့တွေရော community standard နဲ့ဟိုဟာဘာတစ်ခုမှမမြင်ဆုံးတဲ့အကြောင်းမျိုးမထွက်ခါပါဘူးဆိုတာလေးပြန်လာတယ်။ဒါတော့အများကြီးကျွန်တော်ကတုံ့ပြန်တယ်အဲ့ဒီ account ကြီးကိုသူ့ပြန်လေးတယ်ဒါပေမဲ့မအောင်မြင်တာကများအခုဒီကတော့ Facebook ကတော့ဒီဟိုဟာ channel ရဲ့ဖြစ်နေလုံးပဲအထူးလျှောက်လျှောက်ဖြစ်နေတဲ့အားမှာရှိတယ်။ဒီရောက်တော့ပဲသုံးနေမှာလေ2020ခုနှစ်နဲ့သုံးပြီးတော့ဆက်ပြီးတော့ဒီလိုမျိုးဒီဝါရဆိုင်ကြီးကိုလုပ်နေလို့ပါပါ
မြန်မာနိုင်ငံမှာခံမှန်းကြီး Facebook သုံးဆွဲသူတန်း30လောက်ရှိနေပြီးတော့စိတ်ခေါမှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲလိုအရေးကြီးတဲ့အချိန်မျိုးတွေမှာတော့သတင်းမှားတွေဖြန့်ချီတာမျိုးလိုအဖြစ်မျိုးတွေမကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစိုးရခန်းစာပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တစ်ဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်
ဒီကြောက်ပြင်ဆင်ထားဖို့လိုပါတယ်ကျွန်တော်ရွေးကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့လုပ်သွားတဲ့ဟာကျွန်မမှဒီမှာဒီဟာဟိုကြုံကြုံနဲ့အကောလို့ကျွန်တော်တို့ကယူဆတယ်ပေါ့ခြေလမ်းတွေပေါ့နိုင်ငံရေးဆိုင်ရာဒီစစ်စစ်ဝေရင်းစကားအမှားတွေဖြန့်နေတာဆိုတော့ဒီလိုဟာမျိုးတွေကအမြောင်များဆက်ချနေမှာပဲကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လိုလို့လူတွေနေနဲ့လည်းဟို Facebook မှာတွေ့သည်မအရာတိုင်းပေါ့နော်တွေ့သည်ပို့ဆိုင်ကိုကြုံမနေဖို့လိုတယ်ကျွန်တော်တို့က Facebook ဆိုတဲ့ဟာဒီဟိုကျွန်တော်တယောက်နဲ့တယောက်ဟိုကုလူဆက်တဲ့ဆောင်ရွက်ဖို့လုပ်ထားတဲ့ဟိုဟိုအဝဟိုဒုက္ခဝင်ဝိုင်းတစ်ခုဖြစ်တယ်ပေါ့နော်ဒီကျွန်တော်တင်နေထုတ်လုပ်ပေးနေတဲ့တင်ဆက်ရုံတစ်ခုမဟုတ်ဘူးတင်စာဌာနမဟုတ်ဘူးဒီစာကိုတည်ဖို့လိုတယ် Facebook ကတွေ့တဲ့ညတိုင်းဟိုတင်ဌာနတွေမှာမြင်ရတယ်အဲဆိုပြီးကြောင်းတာမျိုးဟိုရှော့ဖို့လိုတယ် Facebook ဟိုကျွန်တော်တို့ယူနေလေဒီဟာကို Facebook ကိုအလွယ်အသုံးပြုပြီးတော့ကျွန်တော်တို့ကိုဒီတင်စာအမှားတွေနဲ့ပဲတခုခုပါပေါ့နော်ဒီတမ်းမှုထုတ်တိုင်းတော့လိုရာသုံးချပါမယ်အနေနဲ့ရှိမှာပါပဲ
Facebook ကတော့မကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေကြားပုံမစည်းစစ်ဆောင်ကျိမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူ100နီးပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခံစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိုကြိုးပမ်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီလိုတိုးမြင့်လှုပ်ဆောင်ရမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုမထိခိုက်အောင်တတိထားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အမှုတူလည်းဖြစ်တဲ့ journalist ကိုရဲ့တာဝန်ခံကိုမြင့်ကျော်ကသတိပေးပါတယ
်။တကယ်တမ်းကျတော့ platform ပိုင်းရှင် Facebook ကဒီအမျိုးတွေကိုတကယ်ဟိုတိတိကျကျဆိုတာလေတကယ်ကိုဟိုဘယ်လိုခေါ်မလဲစကလုံးဖေတာလုံးတာမျိုးတွေမဟုတ်ပဲနဲ့တကယ်ရည်ရချက်နဲ့ပြတ်နတ်မှုနဲ့သူ့ရဲ့အတိုင်းတာနဲ့အဲ့ဒါမျိုးနားလဲစွာနားလဲသိရှိပြီးတော့ဟိုဖြုတ်ချတာလို့ခရင်းတာလို့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီဇိုင်းဒီဇိုင်းနဲ့လောက်တာတွေကမလိုအပ်ပဲနဲ့ခွဲချနှိပ်ကုတ်တဲ့ဟာမျိုးတွေအန်ရည်တွေလည်းရှိနေတယ်။ဒါပေမဲ့အစိုးရလည်းအဲ့ဒါကိုကြောင်းပြပြီးတော့စံတတ်တာမျိုးတွေလည်းလက်စွာပြောဆိုခြင်းလည်းဟိုနဲ့တင်းလောက်နည်းလုံးကိုစံတတ်တာမျိုးတွေဖြစ်လာနိုင်တဲ့လားလားလေးရှိတယ်။အန်ရည်ကအဲ့ဒါမျိုးတွေဖြစ်နိုင်တယ်။ဟုတ်
မြန်မာနိုင်ငံမှာအမုတ်တရားဖြန့်ချီမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူ့ခွင့်လှုပ်ရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြင်းထန်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောက်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင်
။မဆုမမင်းမြန်တင်ပြသွားတာပါရှင်။